မေရတော့ဆန်ဒီလို့ခေါ်ပါတယ်လောလောဆယ်တော့ international school မှာ marketing manager လုပ်တယ်နောက်ပြီးတော့ကိုပိုင်းနဲ့ data business partner တွေနဲ့ advertising company marketing company အသေးလေး brand တွေရဲ့ရှင
်ညီလေးညီမလေးတို့ရေအခုကြားခဲ့တာကတော့လူငယ်အကြံလူငယ်အတန်အစီအစဉ်အတွက်ဒီတစ်ပတ်စကားပြောဖြစ်တဲ့ရန်ကုန်မြို့ကမဆန်ဒီဆိုတဲ့ညီမလေးပါသူကအင်္ဂလိပ်စာအဓိကဘာသာရပ်နဲ့ဘွဲရခဲ့ပြီးဈေးကွက်မြင့်တင်တဲ့ကြော်ညာလုပ်ငန်းကိုတငယ်ချင်းတချို့နဲ့အတူလုပ်နေတဲ့သူပါတစ်ဖက်မှာလည်းနိုင်ငံတကာကျောင်းတစ်ကျောင်းမှာဆရာမလုပ်နေပါတယ်ဒီပညာတွေသူဘလို့ရှာဖွေစီးပုကလည်းဆိုတော့ညီမငယ်မဆန်ဒီက
ဒီမှာဒီမှာပဲကျောင်းတက်တဲ့အင်္ဂလိပ်စာနဲ့ဘွဲရတယ်ပေါ့နော်နောက်ပိုင်းကျတော့ international school မှာဆရာမလုပ်တဲ့ခါကျဒီချင်းနဲ့ပတ်သက်တဲ့ certificate တွေ diploma တွေတော့နိုင်ငံသားတက်ဖို့ရတယ်လမ်းပြီးတော့ဖြည့်ပြီးတော့ယူရဲပေါ့နော်အဲဒီ marketing နဲ့ပတ်သက်တဲ့ဟာလည်းဒီလိုပဲ diploma တွေပေါ့အဲ့လိုမျိုးဆိုတော့ UK တို့ဘာလို့ကနေပြီးတော့အဲ BC နဲ့ exam တွေပါပြီးဖြည့်ပြီးတော့အဲ့အရောရအောင်လို့ယူထားတယ်နောက်ပြီးတော့အဲလုပ်ငန်းပိုင်းအတွေ့အကြုံကြတော့လည်းလုံရင်းနဲ့လည်းအတွေ့အကြုံရတာမျိုးတွေလည်းရှိရဲ့ရှင်
လုပ်ငန်းတစ်ခုအောင်မြင်ဖို့ဆိုတာအဲ့ဒီအလုပ်ပေါ်မှာဆရာထက်သန်ဖို့စူးစမ်းနေဖို့အမြဲလေ့လာနေဖို့လိုအပ်ပါတယ်။ဒီလိုစိတ်မျိုးတုံးမှာအမြဲဖြစ်နေတယ်လို့ညီမငယ်မဆန်ဒီကပြောပြပါတယ
်။ညီမဦးဆောင်ကတော့ကိုယ့်ရဲ့စိတ် passion ပေါ့နော်။ကိုဘယ်လောက်ထိဒီဟာကိုစိတ်ဝင်စားလဲဆိုတဲ့ပုံမှာတော့အများကြီးမှုတည်ရပေါ့နော်။အမှန်တမ်းပြောလို့ရှင်တော့ဟိုတခုလိုရှင်တော့လည်းနည်းနည်းတော့ပြင်းမှန်းတာပေါ့လေ။စံတက်တော့ဆိုလဲစံကြီးကအလုပ်လုပ်နေတဲ့ပဲတစ်ဖက်တက်တယ်ဆိုတော့အလုပ်ကအပြန်ကိုနေ့နေ့ဘက်ကိုဒီပလိုမာတက်ဒါပေမဲ့လည်းပြန်ရောက်တယ်ဆိုလို့ရှင်တော့ဟိုနားလို့တော့မရဘူးပေါ့နော်။ကိုကစာလုပ်ဘာလုပ်အဲတချို့ဟာတွေကြတော့လဲခလေးတော့ကတော့စာလုပ်ရုံနဲ့ပဲမပြီးတော့ပေါ့နော်။စာနိုင်ငံသားအကြောင်းအရာတွေကဘယ်လိုမျိုးလဲပေါ့။ဒါမျိုးတွေကအစားကိုကလိုက်ပြီးတော့ကြည့်ရနောက်ဆုံးဘယ်လောက်ထိအောင်မှ passion ရရှိလဲဆိုတော့လမ်းမှာဘယ်ဘုံမြင်အောင်မှကိုယ့်ရဲ့ပစ္စည်းသာဆိုရင်ဒီနေရာမှာဘယ်လိုပုံစံမျိုးလေးနဲ့ကြော်ညာလိုက်မလဲဆိုတော့အတွေးမျိုးအထိခမင်းစားလိုက်တာပဲရေချိုးလိုက်တာပဲဒါမျိုးဖြစ်ရင်တော့ပို့ပြီးတော့အောင်မြင်တယ်ပေါ့နော်ခဏဤခေါင်းထဲမှာတော့အဲ့ချိန်ကလွဲပြီးတော့ဒါကတော့အမြင်နဲ့ရှိတယ
်ခုသူပြောပြသလိုလူငယ်တွေအနေနဲ့နိုင်ငံသားကဒီပလိုမာလက်မှတ်တွေရနိုင်ဖို့အတွက်အရင်ဆုံးရန်ကုန်မှာဖွင့်ထားတဲ့သင်တန်းတွေတက်ပြီးဖတ်မှတ်လေ့လာရပါတယ်ပြီးတော့မှစာမွေးဝင်ကြီးတွင်ပြီးခြေဆူကြရပါတယ်ဒီအတွက်ချိန်လူရတဲ့အပြင်ငွေကြေးကလည်းသိန်းနဲ့ချီကုန်ကြတတ်ပါလေ။ဒါကြောင့်ငွေကြေးမတတ်နိုင်တဲ့လူငယ်တွေအတွက်ဘဝတက်လန်းရှာတဲ့အခါဘလို့နီးလန်းတွေရှိနေလဲဆိုတော့ညီမလေးမဆန်ဒီပြောပြတာအကိုတို့အတူနားထောင်ကြည့်အောင်နော်။
အဲ့လိုမျိုးဆိုရင်တော့ဆန်ဒီအကြံပေးချင်တာလေအဓိကတော့စာတို့ရအရေးကြီးပါတယ်ပေါ့နော်ဒါပေမဲ့လည်းအဲ့လိုမျိုးပဲလက်တွေ့ရလည်းအရေးကြီးရပေါ့နော်အဲ့ခါကျတော့တချို့ဒါမျိုးကိုလောလောဆယ်အချိန်မှမတတ်နိုင်လို့ဆိုလို့ရှိရင်တော့ဆန်ဒီအမြင်ကတော့လုပ်ငန်းခွင်ထဲမှာအလုပ်လုပ်ခြင်းနဲ့အတွေ့အကြုံကနေပြီးတော့သင်ယူရတဲ့ဟာမျိုးဆိုလည်းအဆင်ပြေတယ်။နောက်ပြီးတော့လို့ရှိရင်အခုခေတ်မှာတော့ဖုန်းတွေပါရတော့သုံးကြတာပဲဆိုတော့လေ Google ကနေပြီးတော့လည်းဒီလိုမျိုး marketing နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုရှားတယ်လို့အတခြားတောင်းညာတွေကိုကြည့်ရဲလို့ဆိုလို့ရှိရင်တော့လည်းအနည်းနဲ့အများတော့ပညာရပါတယ်
။ဟုတ်ပါတယ်။ Internet ဆက်သွယ်ရေးနဲ့ Google လို့ YouTube လို့ website တွေကဘူးတုဒဟင်းလေးဝကြီးဖြစ်နေတယ်လို့ပညာရှာဖွေနိုင်တဲ့အကြောင်းကြီးလည်းဖြစ်နေပါပြီ။ခုဆိုရင်မြန်မာနိုင်ငံကလူငယ်အများစုရဲ့လက်ထက်မှာမိုဘိုင်းတယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်ရေးသုံးနိုင်ကြပြီဖြစ်တဲ့အတွက်အင်တာနက်ကိုအပျော်တမ်းသုံးရုံမဟုတ်တော့ဘဲကိုယ့်ဘဝတိုးတက်ရာတိုးတက်ကြောင်းရှာဖွေစီးပူးတဲ့နေရာမှာအသုံးချတဲ့လေလို့မဆန်တွေကပြောပြပါတယ်
တယ်လီဖုန်းနဲ့အင်တာနက်ဒီမှာဆိုလို့ရှိရင်လည်း Google မှာဆိုလို့ရှိရင်ကိုသိတဲ့နေဟာကိုရိုက်ခဲ့ပြီးတော့ဟိုရှာကြည့်လို့ရတယ်ပေါ့နော်အဲ့ဟောင်းမှာပါလာခဲ့ခဲကြောင်ဖတ်ရတာအဆင်မပြေဆိုတဲ့ video clip တွေကြည့်လို့ရတယ်ပေါ့နော်နောက်ပြီးတော့ Facebook ကိုသုံးရတယ်ဆိုလို့ရှိရင်လည်းကိုစိတ်ဝင်စားတဲ့အကြောင်းအရာပေါ့ကိုပညာရစင်မဲ့ page တွေမျိုးတွေအဲ့အမျိုးတွေဆိုလို့ရှိရင်လည်းကိုက like လုပ်ထားတဲ့ခါကြလို့ရှိရင်အဲ့ဒါနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုရဲ့မှာအများနဲ့ပေါ်နေမှာပေါ့နော်အဲ့ဒါကြောင့်လို့ရှိရင်လည်းကိုအများကြီးဒါတွေကိုလမ်းလို့လို့ရတယ်နောက်ပြီးတော့ဒီလိုမျိုးကိုစိတ်ဝင်စားတယ်ဆိုလို့ရှိရင်တချို့အနေအမှာ group တွေရှိရဲ့အဲ့ group တွေတွေကိုကိုက join နားမယ်ဝင်နားမယ်ဆိုလို့ရှိရင်လည်းဒီနယ်ပယ်ထဲမှာလုပ်နေတဲ့လူအချင်းချင်းတွေရဲ့အမြင်တွေအကြံဉာဏ်တွေလည်းတောင်းရတယ်ပေါ့နော်အဲ့တော့ကိုတယောက်တည်းစဉ်းစားရမျိုးချက်နဲ့တဲ့တူတူမှာလုပ်နေတဲ့လူတွေအချင်းချင်းအကြံပေးရခါစားလို့ရှိရင်လည်းနည်းနည်းဆန်းနဲ့ပို့ပြီးတော့ထိရောက်တယ်ပေါ့နော်
ဒီလေးညီမလေးတို့သိတဲ့အတိုင်းပဲလေ YouTube website မှာဆိုရင်ရုပ်ရှင်တို့အချင်းတို့လို့စိတ်ပန်းဖြေစရာတွေကအများကြီးမလားဒါမဲ့ဒါတွေတွေမကပါဘူးအင်္ဂလိပ်စာအင်္ဂလိပ်စကားနဲ့တခြားဘာသာစကားတွေကိုအခမဲ့လေ့လာလို့ရနေပါတယ်အဲ့ဒီအပြင်မုတ်လုံနီလိုမျိုးအိဆောင်နီပြုပြင်နီစိုက်ပျိုးနီပကြီးဆွဲနီဂီတာတီးနီစတဲ့အထာရသက်18ရက်ထက်မကတဲ့ပညာရပ်တွေတောင်မှလေဒီပေါင်းစုံအပြင်မှာသင်တန်းတက်တယ်လို့အခချင်းဝင်မကုန်ပဲနဲ့အဲ့ဒီ YouTube မှာသင်ယူလို့ရနေပါတယ်ဒီနေ့ခေတ်ကိုဖြတ်တန်းနေတယ်ညီလေးညီမလေးတို့စိတ်ထဲမှာစီးပွားရေးအောင်မြင်ခြင်းပညာရည်တည်စီးပူးလေ့လာဖို့လဲလိုအပ်တယ်လို့ ကိုဘာလုပ်ချင်လဲဆိုတဲ့ပန်းနိုင်ညီမချက်လည်းတိတိကျကျရှိနေဖို့လိုပါတယ်။ပြီးပြင်အဲ့ဒီပန်းနိုင်ကိုရောက်အောင်လဲဆရာထက်ထက်တန်သွားဖို့လိုနေပါတယ်။ဒါကြောင့်အခုဒီဈေးကွက်မြင့်တင်တဲ့ကြော်ညာလုပ်ငန်းကိုကိုယ်တိုင်လုပ်နေပြီဖြစ်တဲ့ Hudson ရဲ့အတွေ့အကြုံကိုမေးကြည့်တဲ့အခါမှာတော့
ကျွန်တော်ဆိုတော့အလုံးမခုလုပ်တဲ့ခါကျတော့ပင်မန်းနယ်လို့မယူဆပဲနဲ့ပေါ့နော် okay ဒီမှာ experience အများကြီးယူလို့ရတယ်ဟိုပင်မန်းလည်းပင်မန်းပြီဆိုရယ် passion နဲ့ပေါ့နော်စိတ်နှစ်ပြီးတော့လောက်ရပါနော်တခါလေးကြောက်လည်းဟိုဝေးသေးရှုံးရှုံးတဲ့ခါကျရင်တော့စိတ်ကြီးကြတာမျိုးတွေလည်းရှိတာပေါ့လေဒါမဲ့လည်းစီးပွားရေးဆိုတော့လည်းဒီလိုမျိုးပဲ okay ရအောင်လုပ်မယ်ဆိုရယ်စိတ်မျိုးနဲ့တော့တောင့်ခံပြီးတော့လုပ်တဲ့ခါကျလို့ရှင်းတော့အောင်မြင်ပါတယ်ရှင
်ဒါကြောင့်တခြား level အသီးသီးကလူငယ်တွေနဲ့ပတ်သက်လို့ဘလို့အကြံဉာဏ်မျိုးပေးခြင်းလဲဆိုတော့ညီမငယ်မဆန်ဒီက
ကိုလဲစိတ်ဝင်စားမယ်နောက်ပြီးတော့ကိုယ့်ရဲ့ဘဝအတွက်လည်းအဆင်ပြေမဲ့ဟာပေါ့နော်နှစ်ခုစလုံးနဲ့အဆင်ပြေမဲ့ဟာမျိုးကိုရေးပြီးတော့လေ့လာပြီးတော့အလုပ်ထဲမှာလုပ်တယ်ဆိုလို့ရှိရင်တော့ပို့ပြီးတော့အောင်မြင်မယ်လို့တော့ယူဆပါတယ်ဆန်ဒီကိုလည်းဒီလိုပဲပေါ့နော်တခါတလေကျတော့လည်းကိုတကယ်ကိုစိတ်ဝင်စားတဲ့ဟာမျိုးကိုအလုပ်ထဲမှာပြန်လုပ်ရတဲ့ခါကျတော့အလုပ်လုပ်နေရလို့မခံစားရဘဲနဲ့စိတ်ထဲမှာပြောရတယ်ပေါ့နော်အဲ့ခါကျတော့ကိုလဲပို့ပြီးတော့တက်ကြွရတယ်ပေါ့အလုပ်ထဲမှာ
ညီလေးညီမလေးတို့ရေဘဝဟာတိုက်ပွဲလို့လူတွေပြောစမှတ်ပြကြပါတယ်ဘဝဆိုတာရွေးချယ်권이ရှိနေတယ်လို့လည်းအမေရိကန်တွေကတော့ယူဆကြပါတယ်မြန်မာနိုင်ငံသားလူငယ်တွေအတွက်ထူးခြားတာကတော့အခက်အခဲတွေအများကြီးကြတဲ့အတိုက်ပွဲတွေနဲ့ရင်ဆိုင်ရမယ့်ကိစ္စပါဒါပေမဲ့လည်းတိုင်ထူရင်အရေးထင်တယ်ဆိုတဲ့စကားအတိုင်းအရေးရဖို့အတွက်တိုင်တော့ထူရနိုင်မယ်ဆိုတာမမေ့ဖို့တိုက်တွန်းရင်ဒီတစ်ပတ်အစီအစဉ်ကိုဒီမှာရင်ရနာကြအောင်နော်နောက်တစ်ပတ်မှာကိုရိုညီကိုမောင်မတွေကျဆုံးရတာပေါ့